အိန္ဒိယနိုင်ငံသားကဘာနဲ့ခီးတော်ရင်းနဲ့မြန်မာနိုင်ငံကိုလာရောက်တဲ့အခါမှာဒီဇင်ဘာလ17ရက်တရနေ့ကစပြီးနေပြည်တော်ရန်ကုန်နဲ့မန္တလေးနိုင်ငံတကာလင်းစိတ်တွေကနေဝင်ရောက်လာတဲ့အခါဆက်ရောက်ဗီဇာကိုတောင်းခံနိုင်ကြတော့မှာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်အိန္ဒိယသမ္မတ Vikram Misri ကရန်ကုန်မှာအခုလိုပြောကြားလိုက်တာပါအိန္ဒိယသမ္မတ Ramnath Kovind ရဲ့လက်ရှိမြန်မာနိုင်ငံရှိစဉ်အတွင်းအခုလိုကြေညာခဲ့တာဖြစ်ပါတယ်။ဒီဆက်ရောက်ဗီဇာအသုံးပြုခွင့်နဲ့အတူအိန္ဒိယနိုင်ငံသားတွေမြန်မာနိုင်ငံကိုလေကြောင်းကနေလာရောက်လည်ပတ်နိုင်ကြမှာဖြစ်ပြီးနှစ်နိုင်ငံနိုင်ငံသားအချင်းချင်းဆက်ဆံရေးဖလှယ်မှုတိုးမြှင့်မယ်အပြင်ကမ္ဘာနဲ့ခီးသွားလုပ်ငန်းနဲ့တိုးမြှင့်မှုရှိတယ်လို့အိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ဂိုခေါကပြောပါတယ်။အိန္ဒိယသမ္မတ Kovind ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့အိန္ဒိယနဲ့မြန်မာကြားသဘောတူညီမှုနှစ်ရက်လက်မှတ်ရေးထိုးခဲ့ကြရမှာတရားသူကြီးနဲ့တရားရေးဌာနအရာရှိတွေကိုအိန္ဒိယမှာလက်ချင်တင်နန်းပေးဖို့နဲ့သိပ္ပံနဲ့နည်းပညာရပ်ပူးပေါင်းဆောင်ရွက်ရေးတွေလည်းပါဝင်ပါတယ်။အိန္ဒိယသမ္မတဟာဗုဒ္ဓဘူးနေကရန်ကုန်မှာရှိနောက်ဆုံးအသက်ရှင်ကျန်တဲ့အိန္ဒိယစစ်တပ်ရဲ့စစ်မှုထမ်းဆောင်ကိုယ်စားလှယ်တွားရောက်တွေ့ဆုံခဲ့ပါတယ်။သမ္မတဟာအိန္ဒိယကုမ္ပဏီ45ခုကနေ50ခုပါဝင်တဲ့အိန္ဒိယစီးပွားရေးလုပ်ငန်းပြပွဲကိုတက်တက်ပြင်းနေမှာဖွင့်လှစ်တာဖြစ်ပြီးတော့ဓမ္မဇောတိကဝိပဿနာတရားစခန်းကိုလည်းတွားရောက်မှာပါ။ကျန်တဲ့ပြင်းနေမနေ့ပိုင်းမှာတော့သမ္မတကိုဗင်းနဲ့သမ္မတဂရောတို့ဟာနယူးဒီလီကိုပြန်လည်ထွက်သွားမှာဖြစ်ပါတယ်။အိန္ဒိယသမ္မတရဲ့9ရက်ကြာခီးစဉ်တွင်နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့နဲ့တွေ့ဆုံပြီးနိုင်ငံနဲ့နိုင်ငံတကာအရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တာပါ။